မင်္ဂလာပါရှင်ဗီအိုအမေရိကန်တန်ကနေ2014ခုနှစ်နိုဝင်ဘာလ8ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190 kHz 1595ကနေပြီးတော့နာဆင်နိုင်ကြပါတယ်အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းအကောင်းနှစ်ချက်အီရန်သုံးမနက်ခင်းအင်္ဂလိပ်သင်ကန်းစာအမျိုးသမီးကန္တာတို့နဲ့အတူတိုက်ပန်တဲ့ဤပညာကန္တာမှာတော့
အဲ့တော့အဒမ်နဲ့ရေးထားတဲ့ဆလုံးဖော်တဲ့ဤပညာကိုရှင်းပြဖို့ဆိုရင်တမဟုရှင်းပြချင်တာကအဒမ်ရဲ့အရွယ်အစားပါဥပမာကျွန်တော်ကြည့်အောင်လေး
တာမန်မျက်စိနဲ့မမြင်နိုင်အောင်သိငယ်တဲ့အဒမ်လေးတွေနဲ့ဘယ်လိုများစာရေးသားနိုင်တယ်လဲဆိုတဲ့အကြောင်းယူပဗေဒပါမောက်ခဒေါက်တာစောဝေလာရဲ့ပြောကြားချက်ကိုနားဆင်ကြရပါမယ်ရှင်အခုလိုအစီအစဉ်တွေထဲကမှအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုမူလစောင်းပါရှင်ရဲ့အာဘော်မပြည့်ကိုကျော်ကျော်သိန်းကကောက်နှုတ်စူးစီးတင်ဆက်ပေးထားပါတယ်ရှင်
နိုဝင်ဘာလ9ရက်တောက်ကြာနေ့နိုင်ငံတကာသတင်းတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအများဆုံးတွေ့ရတဲ့သတင်းကတော့ဖမ်းဆီးထားချိန်မှာထွက်ပြေးလို့ဆိုပြီးအစိုးရစစ်တပ်ကပြစ်တက်လိုက်တဲ့အလို့သတင်းတော့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးတည်ဆွန်းရတဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့တောင်းဆိုကြတဲ့သတင်းပါပဲတောက်ကြာနေ့ကကျင်းပတဲ့ကိုပါကြီးရဲ့နာရီခန်းနာမှာတက်ရောက်လာသူတွေကကြွေးကြော်သံတွေအော်ဟစ်ပြီးကန့်ကွက်တောင်းဆိုဆန္ဒပြကြတာကိုသတင်းတွေကရေးပါတယ်ဆန္ဒပြသူတွေကင်ဆောင်ထားတဲ့စိုင်းပုတ်တွေမှာစစ်တပ်ဟာလူသက်ဖို့လိုင်စင်ရှိသလားလူလူအားလုံးဟာကိုပါကြီးပဲစသဖြင့်ရေးသားထားတာတွေကိုလည်းသတင်းတွေမှာဖော်ပြကြပါတယ်။အမေရိကန်လွှတ်တော်နေရာစလုံးကို Republican Party ကထိန်းချုပ်တဲ့အခါသမ္မတဘရက်အိုဘားမားရဲ့အာရှဒေသဆိုင်ရာမူဝါဒကိုဘယ်လိုအားကောင်းအောင်လုပ်နိုင်တယ်လဲဆိုတာအကြံပြုရေးသားထားတဲ့ Foreign Policy Magazine ရဲ့ဆောင်းပါးတစ်ပုဒ်မှာတော့မြန်မာနိုင်ငံနဲ့ပတ်သက်တာလည်းပါဝင်ပါတယ်။ဒီပြည်တော်မှာကျင်းပမဲ့အရှိအာရှထိပ်သီးအစည်းအဝေးကိုသမ္မတဘရက်အိုဘားမားတက်ရောက်တဲ့အခါအာရှဒေသကတခြားဒီမိုကရေစီနိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့အတူမြန်မာနိုင်ငံမှာ2015ခုနှစ်ကြာရင်ကျင်းပမဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေရေးဝိုင်းဝန်းတောင်းဆိုနိုင်တယ်လို့စောင်းမမှာရေးထားပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုမှာအားလုံးပါဝင်တဲ့နိုင်ငံရေးနဲ့ဘဲမလိုက်တဲ့တရားဥပဒေစိုးမိုးရေးလိုရှိဖို့လိုအပ်တယ်ဆိုတာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေ၊အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီ၊အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့အပါအဝင်တခြားကောင်းဆောင်တွေနဲ့အတူပူးပေါင်းပြီးသမ္မတဥပမာတောင်းဆိုတင်တယ်လို့Foreign Policy Magazine ရဲ့စောင်းပါးမှာတိုက်တွန်းရေးသားထားပါတယ်။ပြည်ထောင်နိုင်ငံအခြေစိုက် The Guardian သတင်းစာကြီးရဲ့ online စာမျက်နှာမှာတော့မြန်မာလူမျိုးရင်းတပ်ဖွဲ့တွေဟာရိုဟင်ဂျာမွတ်စလင်တွေကိုလူမောင်းကိုကူးတဲ့ကိစ္စမှာအကျိုးအမြတ်ရနေတယ်ဆိုပြီးလူ့အခွင့်အရေးအဖွဲ့တစ်ဖွဲ့ကစွပ်စွဲထားတာကိုရေးသားဖော်ပြထားပါတယ်။မြန်မာနိုင်ငံကနေထွက်ပြေးတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့လေတစည်းကို American Dollar 9000မြန်မာငွေ730နီးပါးအထိလူမျိုးရင်းတပ်ဖွဲ့တွေကတောင်းယူတယ်လို့ထိုင်းနိုင်ငံအခြေစိုက်45 rights လူ့အခွင့်အရေးအဖွဲ့ရဲ့စွပ်စွဲချက်ကို The Guardian သတင်းစာကကိုးကားရေးသားထားတာပါမြန်မာအနာပိုင်းတွေဟာရိုဟင်ဂျာမွတ်စလင်တွေအသက်ရှင်နေထိုင်လို့မရအောင်လုပ်ပြီးထွက်ပြေးသွားအောင်တွန်းနေုံသာမကအဲ့ဒီလိုထွက်ပြေးတဲ့အခါမှာလဲအကျိုးအမြတ်ရယူနေကြတယ်လို့ 45 rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Matthew Smith ပြောတာကိုကိုးကားပြီး The Guardian သတင်းကရေးထားပါတယ်လေမုံမျိုးတော်စီပင်တရားရေးကော်မတီအတွက်ကျင်းပမဲ့ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ဖို့ကိုယ်စားလှယ်လောင်း291ယောက်ကိုရွေးကောက်ပွဲကော်မရှင်ကတရားဝင်အတည်ပြုပေးလိုက်ပြီးဆိုတဲ့သတင်းကိုတော့ AIA ဝီသတင်းဌာနရဲ့ online စာမျက်နှာမှာရေးထားပါတယ်။နှစ်ပေါင်း90ကျော်တွင်ပထမဆုံးအကြိမ်ကျင်းပမဲ့ဒီရွေးကောက်ပွဲတွေကိုဒီဇင်ဘာလ29ရက်နေ့ကျရင်လုပ်မှာပါ။တိုင်းစီပင်တရားရေးကော်မတီဝင်၄နေရာ၊ခရိုင်စီပင်တရားရေးကော်မတီဝင်12နေရာနဲ့မြို့နယ်စီပင်တရားရေးကော်မတီဝင်69နေရာအတွေ့ရှင်ပြန်ရွေးခန့်ကြမှာဖြစ်ပါတယ်။ရွေးကောက်ပွဲဝင်နိုင်တဲ့ရေချင်းကန့်သက်ချက်12ချက်ကျော်ရှိပြီးရာဇဝတ်ပြုမှုတစ်ခုခုနဲ့အကျဉ်းချခံထားရဘူးသူတွေရွေးကောက်ခံပိုင်ခွင့်မရှိဘူးဆိုတဲ့ကန့်သက်ချက်လည်းပါဝင်ပါတယ်။ထင်ရှားတဲ့နိုင်ငံအကျဉ်းသားဟောင်းတူဦးဖြစ်သူဦးဝင်းချိုကရွေးကောက်ပွဲဝင်မှုရှောက်ထားပေမဲ့သူ့ရဲ့ကိုယ်ရေးအချက်အလက်မှာမပြည့်စုံလို့ဆိုပြီးဝင်ခွင့်မရဘူးလို့ AIA သတင်းမှာဦးဝင်းချိုကိုကိုးကားပြီးရေးထားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းကောက်နှုတ်တင်ပြသွားတဲ့ကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်အကြောင်းကနေအခုဆက်ပြီးတော့နားဆင်ရမှာကတော့ American Style အီရန်အတုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ဒေါ်လာလာတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီဂရမ်နဲ့တင်ပြမယ် ATM အတုံးက
off the top of your head
ဖြစ်ပါတယ်စာလုံးပေါင်းက off off ကဒီနေရာမှာ adverb ကရိယာဝိသေသနဖြစ်အသုံးပြုထားတာဖြစ်ပြီးအဒီပဲမျိုးရှိပါတယ်ဒီနေရာမှာတော့နေရာတစ်ခုကနေအဝေးသို့လို့ရည်ညွှန်းထားတာဖြစ်ပါတယ် THE the TOP top ကထိတ် OF of ကရဲ့ YOUR yoga သင်ဤ HEAD head ကဥကောင်းဆိုတော့ စပိုက်လုံရဲ့တိုက်ရိုက်ဒီပဲကတော့သင်ရဲ့ဦးကောင်းထက်ကနေအဝေးသို့တနည်းပေါ့ idiom ဆိုရဲသွားပိုက်ဒီပဲကလည်းရှင်းတယ်လို့ဆိုရမှာပါတိတ်ရှိရှိဝဝစဉ်းစားစရာမလိုပဲခေါင်းထဲမှာပေါ်လာတာခေါင်းထဲမှာရှိတာကိုရည်ညွှန်းပြောတာဖြစ်ပါတယ်တနည်းတော့စဉ်းစားမနေပဲရုတ်တရက်ပြောလိုက်တာမျိုးပေါ့ဒီသုံးနေပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I'm sorry I'm getting very forgetfulI can't tell you the name of the restaurant off the top of my head.
တောင်းမှပါလေဗျာ။ရှင်တော်လေးသိသတိမေ့တတ်လာပြီ။ခင်ဗျားတည်ခြင်းနဲ့စားတော့ဆိုင်နာမည်ကိုရှင်တော်ရုတ်တရက်စဉ်းစားလို့မရနိုင်ဘူးလို့ဒီပေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I'm sorry, I'm getting very forgetful. I can't tell you the name of the restaurant off the top of my head.
ရုတ်တရက်ပြောလိုက်ရတယ်ကောင်းနေပေါ်လာတာကိုပြောလိုက်ရတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
off the top of your head
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံး English တင်ကန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုအမျိုးသမီးကန္တာကိုဆက်ကြရအောင်ပါနှလုံးယောဂဟာကမ္ဘာပေါ်မှာလူသက်ကိုအများဆုံးတည်စေနိုင်တဲ့ယောဂတွေထဲမှာပါဝင်ပါတယ်။အထူးသဖြင့်အမျိုးသမီးတွေမှာဒီယောဂဘယ်လိုဖြစ်နိုင်သလဲဆိုတာနဲ့ပတ်သက်လို့ကနေဒါနိုင်ငံအယ်ဘာတာစေတကတုကတိကဒေါက်တာဒေါခင်ဆောဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလတန်ကတင်ဆက်ပေးထားပါတယ်ရှင
်။မြန်မာနိုင်ငံမှာအဖြစ်အများဆုံးပေါ့နော်နှလုံးယောဂတွေကဘယ်နှမျိုးရှိပါလဲဒေါခင်ဆောဝင်း။
နှလုံးယောဂါတွေကတော့အများကြီးပေါ့ဒါပေမဲ့ဖြစ်များတာကတော့ဒီ rheumatic heart disease လို့ခေါ်တဲ့လေးဖက်နာနှလုံးယောဂါရယ်နောက်ပြီးတော့ coronary heart disease ကတော့ဒီနှလုံးသွေးကြောကျင့်တဲ့ယောဂါပေါ့နော်အဲ့ဒီယောဂါတွေကတော့အများဆုံးဖြစ်ပွားတယ်ဆိုတာသိရပါတယ
်ဟုတ်ကဲ့ဆိုအရင်ဆုံးဒီလေးဖက်နာနှလုံးယောဂါဖြစ်ရခြင်းအကြောင်းရာ
ဒီလေးဖက်နာယောဂါကတော့ယောဂါရဲ့အစကဒီကလေးငယ်တွေမှာဒီ10နှစ်15နှစ်ဝန်းကျင်ပေါ့လေလူငယ်ကလေးငယ်လေးတွေမှာစပြီးတော့ဖြစ်တယ်သူတို့မှာ bacteria ပိုးတွေဝင်နေဝင်ပြီးတော့အာသီးရောင်ရာကနေပြီးတော့အဲ့ဒီပေါ်ပေါ်ဆက်ဆက်နေရာကနေပြီးတော့ acid တွေကိုထိခိုက်ထိခိုက်ပြီးတော့တခါနှလုံးကိုထိခိုက်ပြီးတော့အဲ့ဒီကြတော့တော်တော်လေးကိုနှလုံးမှာအဆိုးရှင်ပျက်စီးမှုတွေဖြစ်ပါတယ
်ဆိုတော့အခုလေးပင်နာနှလုံးယောဂါကတော့ငယ်ရွယ်တဲ့ယူရနေစနိုင်တာပေါ့နော်ကျွန်မအဓိကတင်ပြလိုတာကတော့ကျမတို့အမျိုးသမီးတွေကိုအများဆုံးထိခိုက်စေနိုင်တဲ့နှလုံးယောဂါပေါ့နော်။ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့ပါ
။ဟိုနှလုံးယောဂါကတော့အများသောအားဖြင့်ဒီအမျိုးသမီးတွေရောအမျိုးသားတွေရောအသက်ကြီးရင်ဖြစ်တာကတော့အဲနှလုံးသွေးကြောကျင်တာပေါ့နော်။နှလုံးကိုတွားလာတဲ့ coronary ဆိုတဲ့သွေးကြောအဲ့ဒီသွေးကြောမှာတွားပြီးတော့ပိတ်ဆို့မှုဖြစ်တဲ့အတွက်နှလုံးကြွက်သားတွေဟာအောက်ဆီဂျင်မရဘဲနဲ့အဲရင်ပတ်အောင်နဲ့နာတယ်ဆိုတဲ့အဲ့နှလုံးသွေးကြောကျင်တဲ့ယောဂါဖြစ်ပွားတာပေါ့
โอเคဆိုနှလုံးသွေးကြောကျင်းနေဆိုတာကဘယ်အကြောင်းကြောင်းဒီကြောင့်ကျင်းရတာပါလိမ့်ရှင
်โอเคနှလုံးကသွေးကြောကျင်းတာကသူကဟိုတခါတော့အသက်ကြီးလာတဲ့အခါမှာဒီနှလုံးသွေးကြောရဲ့နယံနေရာမာကြောလာတယ်ပေါ့နော်မာကြောလာတဲ့အခါမှာသူကတရေကျိုးလိုမျိုးရှုံ့သွားနိုင်တဲ့ elasticity မရှိတဲ့အခါမှာဒီသွေးလှည့်ပတ်မှုကမကောင်းတော့ဘူးခန္ဓာရင်းလိုမျိုးမြန်မြန်ဆဆမရောက်နိုင်တော့ဘဲနဲ့ဟိုပိတ်ဆို့နေတာရှိတယ်နောက်တစ်ခုကတော့ခန္ဓာကိုယ်ထဲမှာအဆီတွေကိုလက်စထရောတွေများတဲ့အတွက်အဲ့သွေးကြောနယံမှာလည်းအဆီတွေသွားတင်နေပြီးတော့လीအဲ့ဒီအခါမှာအဆီတွေကပိတ်ဆို့မှုဖြစ်တဲ့အတွက်သွေးသွားလာလှည့်ပတ်မှုကောင်းကောင်းမသွားနိုင်ဘူးမသွားနိုင်တဲ့အခါမှာဒီသွေးကြောတွေကျင်းပြီးတော့နှလုံးကိုသွေးကောင်းကောင်းမရောက်တော့ဘဲနဲ့နှလုံးမှာသွားပြီးတော့ထိခိုက်တဲ့ယောဂါဖြစ်ပါတယ
်အဓိကဖြစ်စေတဲ့အကြောင်းပါရီပါလဲရှင
်ဒီနှလုံးယောဂါကသူတို့ပြောတာကအသက်ကြီးတာချင်းအတူတူမှာစီအမျိုးသားမှာပိုဖြစ်တယ်တဘွားကတော့ဥမာအမျိုးသားမှာအသက်50လောက်ကစရင်းနဲ့အမျိုးသမီးမှာကတော့55နှစ်လောက်ကစဖြစ်တယ်ပေါ့အဲ့လိုမျိုးအမျိုးသမီးကဖြစ်တာနည်းနည်းနောက်ကျတယ်ဘာဖြစ်လို့လဲဆိုရင်သူအမျိုးသမီးရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီအမျိုးသမီးဟော်မုန်းဓာတ် estrogen ဟော်မုန်းဓာတ်ကတောင်ယုံတန်ယုံသွေးကြောမှာသူကအဆီမပိတ်အောင်ထိန်းထားနိုင်တဲ့ဂုဏ်သတ္တိရှိတယ်ပေါ့လေဒါပေမဲ့အမျိုးသမီးသွေးဆုံးသွားတဲ့အခါမှာအဲ့ဒီလိုမျိုးဟော်မုန်းဓာတ်တွေညှော့နေသွားလို့ရှိရင်ပို့ပြီးတော့ဟိုအဆီပိတ်ဆို့မှုကြီးများလာတယ်တဲ့ အစီပိတ်ဆို့ပြီးတော့သွေးကြောကျင်းတာကသူကဖြစ်ရခြင်းအကြောင်းရင်းကအများကြီးပဲအဲ့တော့ခွဲလိုက်မယ်ဆိုလို့ရှင်တော့ဒီလူတယောက်ရဲ့နေထိုင်စားသောက်မှုတနေ့တာလှုပ်ရှားမှုပေါ်မှာလည်းမူတည်တယ်နောက်တစ်ခုကလည်းတခြားယောဂါရှိမရှိဆိုတာပေါ်မှာလည်းမူတည်တယ်ပေါ့နော်လူတူဦးတယောက်စီရဲ့ဒီနေ့စဉ်သွားလာလှုပ်ရှားမှုစားသောက်မှုနဲ့ပတ်သက်လို့ရှိရင်ဆေးလိပ်တောက်တာတို့အရက်တောက်တာတို့အဲ့ဒီလိုမျိုးတောက်စားတာတွေကလည်းတကိုယ်လုံးပါပဲခန္ဓာကိုယ်သွေးကြောတွေကိုကျင်းစီတယ်အထူးသဖြင့်ကတော့ဒီနှလုံးသွေးကြောကိုလည်းပို့ပြီးတော့ကျင်းမြောင်းစီတယ်နှလုံးယောဂါရနိုင်စီတယ်နောက်ဆိုလည်းစားတောက်တဲ့အထင်မှာလည်းဒီအစီတွေနဲ့ပတ်သက်လို့ဒီပြေးဝတဲ့အစီတို့တရိษံအစီတို့အဲ့လိုမျိုးအစီအိမ်ကြီးစားတာများလို့ရှိရင်လည်းဒီနှလုံးသွေးကြောကျင်းစီတယ်နောက်တစ်ခါတော့ကိုယ်လက်လှုပ်ရှားမှုနည်းတယ်ဒီကျန်းမာရေးအရာပဲဖြစ်ဖြစ်သူ့ရဲ့ဟိုလုပ်ငန်းဆောင်တာအရာပဲဖြစ်ဖြစ်လှုပ်ရှားမှုမရှိဘူးလေ့ကျင့်ခန်းလည်းမလုံးနိုင်ဘူးနောက်ပြီးတော့သူ့ရဲ့ခန္ဓာကိုယ်အလေးချိန်ကလည်းတိုးလာတယ်ဝလာတယ်ဆိုလို့ရှိရင်တော့ဒါနှလုံးသွေးကြောကျင်းဖို့အလားအလာတိတ်ပြီးတော့များတာပေါ့နော်နောက်တစ်ခါသူ့ရဲ့အလုတ်ကင်ပေါ်မှာလည်းမူတည်တယ်ဟိုအလုတ်ကင်ကတိတ်ပြီးတော့ဟိုစိတ်ဖြည့်ဆည်းမှုများတယ် stress တွေများတယ်ကောင်းကောင်းစိတ်အပန်းဖြေမှုမရှိဘူးဆိုတဲ့လူတွေမှာလည်းနှလုံးသွေးကြောကျင်းတဲ့ယောဂါတွေပိုဖြစ်တယ်ဆိုတာတွေ့ရတယ်လို့အတုတေသနာတွေမှာဖော်ပြထားပါတယ
်ဟိုဒေါက်တာဆိုရင်ပြောတယ် cholesterol ပေါ့နော
်ဟို
ဒီအစီပိတ်စေတယ်ဆိုတာအဲ့ဒါနည်းနည်းလေးဆက်ရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဟို cholesterol ကခန္ဓာကိုယ်ထဲမှာဆိုလို့ရှိရင်တိတ်တဲစာများတဲ့ cholesterol ဆိုတဲ့ကောင်းတဲ့ cholesterol ဆိုတာရှိတယ်နောက်တိတ်တဲစာနည်းတဲ့အဲမကောင်းတဲ့ cholesterol ဆိုတာရှိတယ်နောက်သူ့ရဲ့အချိုးအစားရှိတယ်အဲ့တော့အချိုးအစားနှစ်ခုကိုရှင်းလိုက်လို့ရှင်ဒီကောင်းတဲ့ cholesterol ပေါ့တိတ်တဲစာများတဲ့ cholesterol ကပိုများနေတယ်ဆိုလို့ရှင်တော့ခုနလိုမျိုးသွေးကြောကျင်းတဲ့ anti-age နည်းတယ်ဒါပေမဲ့ low density လို့ခေါ်ရတဲ့တိတ်တဲစာနည်းတယ်မကောင်းတဲ့ cholesterol ဓာတ်တွေအဆီဓာတ်တွေအများနေရင်သွေးကြောကျင်းတဲ့ anti-age ပိုများနိုင်တယ်ခုနပြောတဲ့စားတောက်နေထိုင်မှုတွေဒီစိတ်ဖြည့်ဆည်းမှုတွေမှာမူတည်ပြီးတော့ဥပမာကိုနေ့စဉ်စားတောက်တဲ့အစားအစာမှာတရိษံအစီတွေမများဘူးအဲဟင်းကြီးဟင်းရွက်တွေနောက်ကြံတဲ့ဟိုပင်လယ်စာအဲ့လိုမျိုးပေါ့ကျန်းမာရေးနဲ့ညီညွတ်တဲ့အစားတောက်တွေကောင်းကောင်းစားတယ်ဆိုလို့ရှိရင်ဒီအစီဓာတ်ကနည်းနည်းပါးပါးတက်အောင်တော့ဒီကောင်းတဲ့အစီဓာတ်တွေပိုတက်တယ်ပေါ့နော်ခုနလိုမျိုးအစားတောက်ကိုမစင်ကျင်လို့တိတ်ကိုစီတွေပဲစားနိုင်မယ်ဆိုလို့ရှိရင်တော့မကောင်းတဲ့ low density အစီဓာတ်တွေပိုတက်လာနိုင်ပါတယ်နောက်တစ်ခုကယောဂတစ်ခုခုကြောင့်လည်းနှလုံးသွေးကြောကျင်းတတ်တယ်အဓိကယောဂတစ်ခုကတော့သွေးတိုးယောဂနဲ့ဆီးချိုယောဂပါဥပမာပြမအခုဆီးချိုယောဂဖြစ်တဲ့လူတွေလည်းတော်တော်များရဲ့စာဟုတ်တည်င်းနေမှာရောဆရာဝန်တွေရေးတဲ့စာတန်းတွေမှာရောကျွန်မတွေ့ရတယ်လीအဲဆီးချိုရှိတယ်အချိုဓာတ်ကိုမထိန်ဘူးဆိုလို့ရှိရင်လေအဲ့ဒီဆီးချိုဖြစ်တဲ့လူတွေမှာသွေးကြောကျင်းတဲ့ယောဂါဒီနှလုံးယောဂါဖြစ်တာပုံများတယ်။နောက်တော့ဒီသွေးတိုးယောဂါရှိတဲ့လူတွေမှာလည်းအဲ့ဒီလိုပဲသွေးတိုးယောဂါရှိတယ်ဆိုလို့ရှိရင်သွေးတိုးယောဂါဆိုတာကုလို့ဟိုလုံးဝပျောက်သွားတဲ့ယောဂါမျိုးမဟုတ်ဘူးလေ။အမြဲတမ်းအနေထိုင်အစားအသောက်နဲ့ဆေးဝါးနဲ့သူကထိမ့်သိမ့်နေရတာဆိုတော့အဲ့လိုမျိုးမထိမ့်သိမ့်ဘူးသွေးတိုးတာကိုလည်းမသိဘူးလှစ်လူရှုထားတယ်ဆိုလို့ရှိရင်အဲ့ဒီလိုလူတွေမှာလည်းနှလုံးအစီပိတ်တဲ့ယောဂါသွေးကြောကျင်းတဲ့ယောဂါတွေပို့ပြီးတော့ဖြစ်တတ်ပါတယ
်ဆိုတော့နှလုံးယောဂါရှိမရှိကိုဘယ်လိုအကောင်းဆုံးမြန်မာပြည်မှာပေါ့နော်လက်တွေ့အနေထားရဘယ်လိုဆန့်သတ်လို့ရမလဲရှင
်နှလုံးယောဂါကတချို့ကယောဂါလက္ခဏာပြတယ်တချို့ကျတော့သူက silent ပေါ့တိတ်ဆိတ်နေတဲ့အဲယောဂါမျိုးစားလည်းရှိတယ်အသက်ကြီးပိုင်းရောက်လာတယ်သူပြင်50ကျော်လာပြီဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တစ်နှစ်ကိုတစ်ခါလောက်ဖြစ်ဖြစ်ပေါ့နော်ဒီနှလုံးယောဂါရှိမရှိဆိုတာကိုစမ်းသပ်နိုင်ကောင်းတာပေါ့နော်အဲ့လိုစမ်းသပ်တဲ့ခါမှာလဲအထူးသဖြင့်ဒီသွေးကြောကျင်းနေလားနှလုံးမှာအဆီပိတ်နေလားဆိုတာကိုသိချင်တယ်ဆိုလို့ရှိရင်တော့သွေးထဲမှာအဆီဓာတ်တွေများမများဆိုတာစစ်ဆေးလို့ရတယ်လို့မျိုးပဲဒီနှလုံးတိုင်းဆက် ECG နဲ့စမ်းသပ်တဲ့ခါမှာလဲခါလေးကြရင်ရိုးရိုးစမ်းလို့ရှိရင်မပေါ်ဘူးမပေါ်လို့ရှိရင်သူကဟို exercise ECG လို့ခေါ်တဲ့ဟိုဟိုလမ်းလျှောက်နေရင်းနဲ့ဓမ္မမှွင်လေကားတက်နေရင်းနဲ့ဆက်နေလမ်းလျှောက်အဲ့လိုမျိုးနည်းနည်းလေးမောပအောင်လုပ်ပြီးတော့ဒီ ECG နဲ့စမ်းလို့ရှိရင်ပေါ်တတ်ပါတယ်အဲ့တော့တကယ်ကျန်းမာရေးကိုခရူးဆိုင်တဲ့စောစောတိပြီးတော့စောစောကုကျင်နေဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တော့ဆရာဝန်နဲ့တည်တည်ချာချာစမ်းတတ်စစ်စီနိုင်တာရှိတယ်နောက်တစ်ခုကတော့ကိုကိုကိုတတိထားပြီးတော့အမှုမဲ့အမှတ်မဲ့မနေဘဲနဲ့ဟိုရင်ဘတ်ထက်အောင့်တယ်လို့လို့ဖြစ်တယ်ဆိုရင်ရင်ဘတ်ကဘယ်နေရာမှာအောင့်တယ်လဲရိုးရိုးနေတဲ့အခါမှာအောင့်တာလားဒါမှမဟုတ်လို့ရှိရင်တခုခုဟိုလှုပ်ရှားမှုလှုပ်လို့မှလမ်းနေရှောင်းပြီးလို့လှေကားတက်ပြီးလို့အဲအောင့်တယ်လားအဲ့လိုမျိုးပေါ့ကိုယ်ခန္ဓာကိုယ်မှာဖြစ်တဲ့ပြောင်းလဲမှုတွေကိုအမှုမဲ့အမှတ်မဲ့မနေဘဲနဲ့ဂရုတစိုက်ထားလို့ရှိရင်တော့စီစီတိနိုင်ပါတယ်
ကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့
မျိုးသမီးကဏ္ဍကိုတောက်ကြနေညပိုင်းမှာအတိထုတ်လွှင့်ပေးပြီးအခုလိုစနေမနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါရဲ့ရှင်။အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရဲ့ရှင
်။အိတ်တမ်းလို့ခေါ်တဲ့သိက္ခာသွင်းငယ်တဲ့အမှုမြုံမှုန်ကလေးနဲ့စလုံးခေါ်တဲ့ဤပညာကိုကြားဖို့ကြားပါလား။ဒီအကြောင်းကိုပြောပြမယ်ဆိုတော့အိုဟိုင်ယိုတက္ကသိုလ်ကရူပဗေဒပါမကဒေါက်တာဆောဝီလာပါ Atom manipulation လို့ခေါ်တဲ့ Atom လို့သိမှုန်တဲ့အနုမြူကလေးတွေကိုကြိုးကင်ချဲ့လဲပြီးကိုလိုရာသုံးတဲ့နည်းပညာဟာ Nano Technology နည်းပညာတွေကထိတ်ဆုံးမှရှိတဲ့နည်းပညာပါဒီနည်းပညာကိုနားလည်ဖို့အတွက်ပထမဆုံး Atom ဆိုတာဘလို့နေတယ်လဲဆိုတာကစပြီးကြည့်အောင်ပ
ါဆက်ကြဝရာမှာရှိသမျှအရာဝတ္ထုအလုံးကျွန်တော်တို့ဒီလူသားတွေအပါဝင်ပေါ့အက်တမ်လို့ခေါ်တဲ့အမှုံတူတူလေးတွေနဲ့တိဆောက်ထားတာပါဥပမာအောက်ဆီဂျင်အက်တမ်တစ်လုံးနဲ့ဟိုက်ဒရိုဂျင်အက်တမ်နှလုံးကိုပေါင်းလိုက်လို့ရှိရင် H2O လို့ခေါ်တဲ့ဒီရေမော်လီကျူးလေးတစ်လုံးကိုရပါတယ်အဲဒီ H2O မော်လီကျူးလေးတွေကရင်နဲ့ကရာနဲ့ချီပြီးတော့ပေါင်းလိုက်ရင်ကျွန်တော်တို့တောက်တဲ့ရေကိုရပါတယ်အောက်ဆီဂျင်အက်တမ်နှလုံးကိုပေါင်းလိုက်လို့ရှိရင် O2 လို့ခေါ်တဲ့အောက်ဆီဂျင်မော်လီကျူးတစ်လုံးရပါတယ်။အဲဒီကိုမော်လီကျူးလေးတွေကရေကရာနဲ့ချီပေါင်းလိုက်ကျွန်တော်တို့ affect ရဲ့၄အောက်ဆီဂျင်ကိုကျွန်တော်တို့ရပါတယ်။အဲဒီတော့အက်တမ်နဲ့ရေးထားတဲ့စလုံးဖော်တဲ့ဤပညာကိုရှင်းပြဖို့ဆိုရင်ဒီမှာခုရှင်းပြချင်တာကအက်တမ်နဲ့အရွယ်အစားပါ။ဥပမာကျွန်တော်ကြည့်အောင်လေမော်သီးလေမော်သီးထက်ဆယ်စားနေတာကိုကျွန်တော်တို့ပြောမယ်ဆိုရင်အကျဉ်းများ ZD လောက်အရွယ်ကျွန်တော်တို့ရမှာပေါ့နော်။အဲ့ဒီ ZD တဲ့အစာပုံ100လောက်ထပ်ပြီးတော့ငယ်လိုက်မယ်ဆိုရင်ကျွန်တော်တို့သဲမုံလေးတပွင့်လောက်ယူရစားကျန်းနေရတင်ရတာပေါ့အဲ့ဒီသဲမုံလေးတဲ့အစာပုံတော့တစ်သန်းလောက်ထပ်ပြီးတော့ငယ်လိုက်မယ်ဆိုရင်တော့ Atom ကယူရစားကိုကျွန်တော်တို့ရောက်သွားတာပေါ့လူသားတွေရဲ့ခန္ဓာကိုယ်ထဲမှာ Atom ပေါင်း 7×10^27 ညီမလို့ပြောမယ်ဆိုလို့ရှိရင်ဂရေပေါင်းဂရေပေါင်း5ဂရေအဲ့ဒီဟာက9အနောက်မှာ329လုံးပေါ့နော်6လုံးဆိုရင်ကျွန်တော်တို့ကတက်တန်း39လုံးဆိုရင်တက်ဂရေဂရေပေါင်းတက်ဂရေဆိုရင်38လုံးဂရေပေါင်းတက်ဂရေဆိုရင်329လုံးပေါ့အဲ့တော့ကျွန်တော်တို့မှာအက်တမ်ကြီးအများကြီးပါပါတယ်ကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာအက်တမ်အမျိုးအစားစုစုပေါင်းအခုချိန်ထိကတော့ဒီ118မျိုးတွေ့လာတယ်လို့သတ်မှတ်ထားပါတယ်အငယ်ဆုံးကခိုင်လို့ရှင်အက်တမ်ပါကျွန်တော်တို့အခုအက်တမ်ရွယ်စားကိုလည်းတည်ပြီးကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာလည်းအက်တမ်တွေအများကြီးပါတယ်ဆိုတော့လည်းသိပြီအဲဒီတော့အက်တမ်နဲ့ဆာရေးတဲ့ဤပညာလေးကိုကျွန်တော်ရှင်းပြကြည့်ပါမယ်အက်တမ်နဲ့ဆာရေးရဲဆိုတာအက်တမ်လေးတွေကိုတလုံးချင်းစီကိုရွှေ့ပြီးတော့စလုံးကိုဖော်ရတာပါဒီဤပညာကို1990မှာ IBM company က American ရူပဗေဒသိပ္ပံပညာရှင်ဒေါက်တာဒေါနိုင်းဂလာကတည်တွင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့အခုချိန်ထိဆိုရင်ဒီကမ္ဘာလုံးမှာသိပ္ပံပညာဖွဲ့10ဖွဲ့လောက်သာကျောင်းရင်ဆိုတာတုံးနိုင်ပါလေဘာလို့လဲဆိုတော့ဒီနည်းပညာကထိတ်တန်းမှရှိတဲ့ခက်ခဲတဲ့နည်းပညာတရားဖြစ်လို့ပ
ါဒီလိုခက်ခဲတဲ့နာနိုနည်းပညာကိုလွန်ခဲ့တဲ့15နှစ်ကျော်ကစပြီးလေ့လာခဲ့တဲ့ပမောက္ခဆောဝေလာဟာအက်တမ်တွေကိုစာရေးသားတာလိုမျိုးကြိုးကင်ချဲ့လဲတဲ့ဒီနည်းပညာကိုတိုးတက်အောင်တီထွင်ခဲ့သူတွေထဲမှာထိတ်တန်းကပါဝင်သူတူပါအ
က်တမ်နဲ့စာရေးတဲ့ဥပမာကိုကြည့်အောင်ကျွန်တော်ဥပမာပေးပါမယ်ဆိုပါစို့လေမော်သီးတွေနဲ့ကျွန်တော်တို့စာရေးအောင်ဥပမာကျွန်တော်လေမော်သီးနဲ့ကျွန်တော်စာပေးပါမယ်မြန်မာစလုံးနံပါတ်1ဆိုတဲ့စလုံးလေးကိုကျွန်တော်တို့ရေးကြည့်အောင်လေမော်သီး5လုံးလို့မယ်5လုံးကိုစပွဲပေါ်မှာအတန်းလေးဖြစ်အောင်စီလိုက်ပါလေမော်သီး5လုံးကိုတဒန်းနဲ့ဖြစ်အောင်တစ်လုံးချင်းစီရွှေ့ပြီးတော့တဒန်းနဲ့ဖြစ်အောင်စီလိုက်ပါကျန်တဲ့2လုံးကိုအောက်ဆုံးမှာရှိတဲ့လေမော်သီးရဲ့ဘယ်ဘက်မှာနံပါတ်1နဲ့ခတ်ဆင်ဆင်ပေါ့တောင်ချိုးလေးနှစ်ဆိုတဲ့စလုံးမျိုးဆင်ဆင်လေးတွေ့ရပါလိမ့်မယ်လေမော်သီးကနလုံးနဲ့တကယ်လို့အဲ့ဒီအောက်ဆုံးကနှလုံးကိုညာဘက်မှာစီလိုက်ရင်တော့အင်္ဂလိပ်စလုံး L လို့ဟာမျိုးတွေ့ရပါလိမ့်မယ်။ဒါကျွန်တော်တို့လေမော်သီးခုနှလုံးနဲ့ကျွန်တော်တို့စလုံးလေးပေါ်လိုက်တာပါ။လေမော်သီးစားကျွန်တော်တို့ ZD လေးခုနှလုံးနဲ့တုံးမယ်ဆိုရင်စပွဲပေါ်မှာရေးလို့ရပါတယ်။ဒါပေမဲ့အခုနှစ်ဒါမှမဟုတ် L ဆိုတဲ့စလုံးက10ဆလောက်ပုံငယ်သွားပါမယ်။ကျွန်တော်တို့ ZD နဲ့မရေးဘူးကျွန်တော်တို့သဲပွင့်နဲ့ရေးကြည့်အောင်။သဲပွင့်လေး9ပွင့်ကိုစာရွက်ပေါ်မှာတင်ပြီးတော့ရေးမယ်ဆိုလို့ရှိရင်ကတော့သဲမုံလေးကို9ပွင့်5ပွင့်မကူနာလိုပဲရွှေ့နောက်ထပ်2ပွင့်ကိုတောင်းမှန်ပုံစံနဲ့ရွှေ့လိုက်တယ်ဆိုရင်နှစ်ဆိုတဲ့စလုံးရပါမယ်။ဒါပေမဲ့အဲဒီဟာကိုကြိုးစားကြည့်မယ်ဆိုရင်တော့နည်းနည်းခက်ခဲတာတွေ့ရပါလိမ့်မယ်။ဘာလို့ဆိုသဲပွင့်လေးတွေကအရန်ကိုငယ်တယ်၊မြင်ဖို့လည်းခက်တယ်။သဲပွင့်တဲ့အစပုံ1000ငယ်တဲ့အမှုံလေးတွေနဲ့ရေးမယ်ဆိုရင်တော့ကျွန်တော်တို့လူသားတွေရဲ့လက်နဲ့လည်း control လုပ်လို့မရတော့ဘူး။ကျွန်တော်တို့မျက်စိနဲ့လည်းမမြင်နိုင်တော့ဘူး။ကျွန်တော်တို့ factory တွေလိုကလာပါမယ်။အဲဒီသဲပွင့်တဲ့အစပုံအဖန်လုံးငယ်တဲ့ဟာနဲ့ရေးမယ်ဆိုရင်တော့ကျွန်တော်တို့အက်တမ်နဲ့ရေးတဲ့စလုံးဤပညာကိုရောက်မှာဖြစ်ပါတယ
်။ ဒီလောက်သိငယ်တဲ့အမှုမျိုးမှုန်ကလေးတွေနဲ့စာကိုရေးဖို့လိုအပ်တဲ့စက်ကရီယာတွေဟာဘာတွေပါလဲ
ဒီအက်တမ်လေးတွေရေးမယ်ဆိုရင်ခုနကဥပမာပြသလိုကျွန်တော်တို့ပထမဆုံးမြင်ဖို့လည်းလိုတယ်ပြီးတော့သူတို့ကိုရွှေ့ဖို့လည်းလိုတယ်မြင်ဖို့အတွက်စက်ကရီယာကျွန်တော်တို့မိုက်ခရိုစကုပ်တမျိုးကိုတည်ဆောက်ဖို့လိုပါတယ်ပုံမှန်ကျွန်တော်တို့ဒီမှန်ဘလူးလိုဟာမျိုးပုံမှန် optical microscope တွေနဲ့ကျွန်တော်တို့အက်တမ်လေးကိုမမြင်နိုင်ပါဘူးအဲ့ဒီဤပညာကိုဘာလို့ခေါ်လဲဆိုတော့ scanning tunneling microscopeScanning ဆိုတာကရွှေ့တာပေါ့နော်ဘယ်နဲ့ညာနဲ့ရွှေ့တာအင်္ဂလိပ်လို scan လို့ခေါ်ပါတယ် tunnel ဆိုတာလိုင်ကောင်းဟိုတူးရဟာမျိုးပေါ့နော်ဒီဟာဥပမာပေးထားတော့ပါ microscope STM အဲ့ဒီနည်းပညာကိုတီထွင်ခဲ့တာ1983ခုနှစ်မှာဒေါက်တာဘေးနစ်တဲ့ရောဟာ IBM company က Zurich Switzerland ကဒီဘပီရာပညာရှင်နှစ်ဦးကတီထွင်ခဲ့တာဖြစ်ပြီးတော့သူတို့ Nobel Prize 1986ခုနှစ်မှာရရှိပါတယ
်ဒီပညာရှင်တွေတီထွင်ထားတဲ့စက်ကရီယာရဲ့အလုတ်လုတ်ပုံနဲ့သုံးတဲ့နည်းပညာကိုကြည့်အောင်ပါ
ဒီ microscope ကဘယ်လိုလုပ်လို့လဲဆိုတော့ဥပမာဆိုရင်ကျွန်တော်တို့မျက်စိမမြင်တဲ့ပုံကိုတော့လမ်းလျှောက်တဲ့အခါမှာဒုတ်ချောင်းလေးနဲ့ရှေ့မှာရှိတဲ့လမ်းကိုသူတို့ဆန်းပြီးတော့လျှောက်တာမြင်ဘူးပါလိမ့်မယ်ဒုတ်ချောင်းလေးနဲ့ဆန်းကြည့်တဲ့အခါကျတော့သူခြိုက်နေလို့လည်းသိတယ်ရှေ့မှာအတားအဆီးရှိအောင်လည်းသူတို့မှန်းဆလို့ရတယ်အဲ့ဒီမျက်မမြင်တဲ့ဒုတ်ချောင်းစားကျွန်တော်တို့အရန်သေးတဲ့အချောင်းလေးတစ်ချောင်းကိုသုံးမယ်ကဘာမြေကြီးအစားကိုကျွန်တော်တတ်တူပြင်းဆံမျက်နှာလေးအဲ့မျက်နှာပြင်ကိုအဲ့ဒီဒုချောင်းလေးနဲ့ဆန်းကြည့်မယ်ဆိုလို့ရှိရင်အဲ့ဒီဒုချောင်းစားပေါ့နော်အက်လေးပေါ့အဲ့ဒီအက်လေးနဲ့ဆန်းကြည့်မယ်ဆိုပါဆိုအဲ့ရထိတ်ချားမှာကျွန်တော်တို့အက်တန်ကတလုံးမဲ့ရှိတဲ့တစ်ချောင်းအရန်သေးတဲ့ဒီကြိုင်လေးတွေဂုံးလေးတွေဒါမဲ့အခုကြိုင်လေးတွေဂုံးလေးတွေအဲ့ဒီမျက်နှာပြင်မှာရှိတဲ့ဟာလေးတွေကစောက်ထားတာကအက်တန်လေးနဲ့စောက်ထားတာပေါ့နော်ဘာလို့လဲဆိုတော့ဒီဟာအရန်ကိုနေတဲ့ဟာအဲ့တော့ကျွန်တော်တို့ဆန်းပြီးတော့ကျွန်တော်တို့ကြည့်လို့ရပါတယ်။အဲ့ဒီကြိုင်လေးတွေခုံလေးတွေကိုကွန်ပျူတာနဲ့ပြန်ပြီးတော့ကျွန်တော်တို့ပုံပြန်ဖော်တဲ့အခါမှာကျွန်တော်တို့ဒီ atomic landscape ကိုခေါ်တဲ့ atom ရဲ့မျက်နှာပြင်တတုလေးတွေရဲ့မျက်နှာပြင်ပေါ့အငယ်ဆုံးမျက်နှာပြင်ကိုကျွန်တော်တို့ပုံမှန်မြင်နိုင်ပါတယ်။ကဲကျွန်တော်တို့ကမြင်တဲ့ technique ကိုရပြီဘလို့လုပ်ပြီးတော့ atom တွေကိုရွှေ့မယ်။အခုနကပြောတဲ့အဲ့ဒုံးလေးနဲ့ပဲအက်လေးပေါ့နော်။အဲ့ဒီအက်လေးနဲ့ပဲအဲ့ဒီ atom တွေကိုတလုံးချင်းစီကိုရွှေ့လို့ရပါတယ်။အဲ့ဒီဟာကိုခုနကလိမ္မော်သီးတောင်ဇီးသီးလေးနဲ့နှစ်ကိုပုံဖော်သလိုအက်တမ်လေးတလုံးချင်းစီကိုကျွန်တော်တို့ရွှေ့ပြီးတော့ line လေးတစ် line ရေးလို့ရပါတယ်။တောင်းချိုးလိုက်ချိုးလိုက်မယ်ဆိုရင်ကျွန်တော်တို့နံပါတ်1ဒါမှမဟုတ် L လို့ပုံစံမျိုးအခြေအလေးတလုံးကိုရေးနိုင်တယ်ဆိုတာကိုတွေ့ရမှာဖြစ်ပါတယ်
။ယူပဗေဒပါမခဒေါက်တာဆောဝေလာပါ။အခုလိုသိသိငယ်တဲ့အမှုမျိုးဟောင်းကလေးတွေနဲ့စလုံးရေးတာလို့ခြေလေကစားနိုင်အောင်ဘာကြောင့်လုပ်ရလဲဆိုတော့နောက်တစ်ပတ်မှာပြောပြပေးမှာပါဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤတင်ရကဏ္ဍကိုဒီမှာပဲကျမ်းသာလိုက်ပါရှင်။နောက်တစ်ပတ်မှာပြန်ပြီးဆုံးပါမယ
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်တွေကိုတောက်တာနေညပိုင်းမှာအစ်တနားဆင်နိုင်ပြီးအခုလိုစနေမနေ့ပိုင်းမှာတော့တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။ VOA American အတန်ရဲ့စနေနေ့မနေ့ဖက်စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။သောရရှင်များခင်ဗျာ။အီရန်နိုင်ငံရဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့ပြုလုပ်နေတဲ့ P5+1 ညှိနှိုင်းဆွေးနွေးတဲ့နေရာမှာကြေကြေပြန့်ပြန့်သဘောတူညီမှုရရှိနိုင်မှုအတွက်ကြံရှိနေသေးတဲ့စိန်ခေါ်မှုတွေဖြစ်နိုင်ခြေရှိတဲ့အောင်မြင်မှုတွေအကြောင်း American ပြည်တော်စုဘက်ကဥဆောင်ညှိနှိုင်းရေးမှုအဖြစ်ဆောင်ရွက်သူလက်ထောက်နိုင်ငံသားရေးဝန်ကြီး Wendy Sherman က Washington မြို့တော်မှာပြောကြားခဲ့ပါတယ်။
We have made impressive progress on issues that originally seemed intractable. We have cleared up
မဖြစ်နိုင်မှုလို့ထင်ရတဲ့ပြဿနာတွေကိုထူးထူးခြားခြားတိုးတက်အောင်ကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်။နားလည်မှုလွဲနေတဲ့အချက်တွေကိုရှင်းနိုင်ခဲ့တယ်လို့ညှိနှိုင်းရမယ့်ကိစ္စအမှန်တရားကိုပြည့်ပြည့်ဝဝလည်းဆွေးနွေးနိုင်ခဲ့ကြပါတယ
်။ခက်ခဲလေးနဲ့တဲ့အကြောင်းအရာတွေကရှိနေစေဖြစ်ပါတယ်လို့လက်ထပ်ဝန်ကြီးရှာမန်းကပြောပါတယ်။ဒါတွေကိုအရေးတကြီးလှုပ်ဆောင်စရာတွေအဖြစ်သဘောထားပြီးရည်မှန်းချက်အပြည့်နဲ့လုပ်ကင်ကြရမှာဖြစ်တယ်လို့လည်းပြောဆိုပါတယ်။
Our group has proposed to Iran a number of ideas that are equitable
in Iran ဆိုရလူလာတဲ့အရက်သုံး nuclear အစီအစဉ်နဲ့ကိုက်ညီပြီး Iran နိုင်ငံအတွက်သိပ္ပံနည်းပညာနဲ့စီးပွားရေးဆိုင်ရာဖွံ့ဖြိုးစေဖို့အတွက်ညီညီမျှမျှနဲ့အားဖြည့်ပေးနိုင်မယ့်အကြံဉာဏ်အများပြားကိုကျမတို့အဖွဲ့ကနေ Iran အစိုးရကိုချပြခဲ့ပါတယ
်။ Iran နိုင်ငံပေါ်ချမှတ်ထားတဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေကိုဖျက်သိမ်းပေးမလား၊ဆိုင်းငံ့ထားမလားဆိုတာကတော့နိုင်ငံတကာအသိုင်းအဝိုင်းကဆုံးဖြတ်ပေးရမှာဖြစ်ပါတယ်။Miss Sherman ကတော့အီရန်နိုင်ငံအနေနဲ့နျူကလ িয়ার အစီအစဉ်လုံးဝငြင်းငြမ်းစွာအသုံးပြုဖို့ဆိုတာကိုလက်ခံနိုင်လောက်တဲ့စင့်ပန်ပြီးတော့အတည်ပြုလို့ရနိုင်လောက်တဲ့အဆင့်မျိုးကိုရောက်မှသာလျှင်ဖြစ်လိမ့်မယ်လို့ပြောပါတယ်
။ That is a reasonable standard that Iran can readily meet. It is the standard that Iran must meet.
ဒါဟာအဓိပ္ပာယ်ရှိတဲ့စံသတ်မှတ်မှုဖြစ်ပြီးအီရန်အနေနဲ့လည်းလုံနိုင်မှာဖြစ်ပါတယ်။ အီရန်နေနဲ့ဒီဆန်သက်မှတ်မှုနဲ့ကန့်ညီအောင်လှုပ်ကိုလှုပ်ရမှာပါဒါမှသာအီရန်နိုင်ငံပေါ်မှာနိုင်ငံတကာကနေအထူးကြံဖြစ်အောင်လှုပ်ထားတာကိုအဆုံးသတ်စေမှာဖြစ်ပါလိမ့်မယ
်ကျေပြန့်တဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုမှာထူးခဲတဲ့အကျိုးဖြစ်ထွန်းမှုတွေပါရှိပါတယ်အီရန်နိုင်ငံသားတွေအတွက်တရားဝါပြောမှုကိုဖြစ်စေမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့မဟာမိတ်ကိုအန္တရာယ်ကြီးတဲ့ချိန်ချောက်မှုအသစ်မဖြစ်အောင်ကာကွယ်နိုင်ပါလိမ့်မယ်ဒေသတွင်းနျူကလ িয়ার အပြိုင်မှုကိုရော့ကျသွားစေပါလိမ့်မယ်နိုင်ငံတကာနျူကလ িয়ার မပြန့်ပွားရေးကိုပိုးပြီးတော့အားကောင်းလာစီပါလိမ့်မယ်။နှစ်ဖက်စလုံးဘယ်သူမှမရှုံးတဲ့တန်တမာရေးနီလန်းနဲ့အပြေရှာနိုင်မှုကိုပြသရလဲရောက်ပါလိမ့်မယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးရှာမန်းကပြောပါတယ်။အမေရိကန်နိုင်ငံနဲ့အီရန်တို့ကြားမှာမယုံကြည်မှုတွေကတော့ရှိနေဆဲဖြစ်တဲ့အကြောင်းလက်ထောက်နိုင်ငံသားရေးဝန်ကြီးရှာမန်းကအတိအမှတ်ပြုပြောကြားပါတယ်။အလေးနဲ့ပြောရရင်အမေရိကန်ပြည်ထောင်စုဘက်ကအတီးပြုတ်လို့မရတဲ့အရာတွေကိုလက်မခံသလိုမပေးနိုင်တဲ့ဂရုတွေမပေးပါဘူး။ဂရီတီဖို့လဲတောင်းဆိုသလိုကိုယ့်ဘက်ကလည်းဂရီတီတယ်ဆိုတာကိုပြသပါတယ်လို့သူမကပြောပါတယ်။အီရန်အနေနဲ့မှန်ကန်မှုကိုရွေးချယ်နှံ့လိုက်မယ်လို့အမေရိကန်ကမျှော်လင့်ထားပါတယ်။အမေရိကန်ပြည်ထောင်စုဘက်ကလည်းအစင်းသင့်ရှိနေပြီးအခုချိန်ဟာလုပ်ငန်းကိုအဆုံးသတ်ဖို့အချိန်ရောက်နေပါပြီလို့လက်ထောက်နိုင်ငံသားရေးဝန်ကြီးရှာမန်းကပြောဆိုသွားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA ရဲ့ Radio Season 2ကိုတနေ့6ချိန်ထုတ်လွှင့်ပေးနေပြီး Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်နိုင်ပါတယ်။အခုစနေညပိုင်းမှာတော့တိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုနားဆင်ရဖို့ရှိသလိုကိုယ်တိုင်လည်းပါဝင်ဆွေးနွေးလို့ရပါတယ်ရှင်။အခုစနေနေ့မနေ့ဖက်အစီအစဉ်အဆုံးမသတ်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါဦးမယ်ရှင
်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ဟာလာမယ့်တနင်္လာနိုဝင်ဘာလ10ရက်နေ့မှာမြန်မာနိုင်ငံစီလာရောက်မယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတက်ဖနီဒူဂျာရစ်ကပေါ့ကြံနေပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကြီးညာသွားပါတယ်နေပြည်တော်မှာကျင်းပမယ့်ကုလသမဂ္ဂနဲ့ရှစ်တောင်အရှာနိုင်ငံများအဖွဲ့အာဆီယံအကြအစည်းအဝေးနဲ့ကိုးချီမြောက်အရှေ့အာရှထိပ်သီးအစည်းအဝေးတို့ကိုမစ္စတာဘန်တက်ရောက်မှာပါထေဒီစီမျိုးတွေပြင်ပမှာခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့မြန်မာဆွေအဖွဲ့အကြီးတန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးပါမယ်။အမေရိကန်မြန်မာဆက်ဆံရေး80တိုးတက်သွားဖို့ဆိုရင်လူ့အခွင့်အရေးချိုးဖောက်မှုတွေဆက်ဖြစ်နေတာကိုအဆုံးသတ်ဖို့ယုံကြည်လက်ခံနိုင်ပြီးလွတ်လပ်တရားမျှတတဲ့ယူကောက်ပွဲတွေဖြစ်အောင်လုပ်ဖို့ဆိုတာတွေအပါအဝင်အဓိကကျတဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေမှာနှောင့်နှေးတုံ့ဆိုင်းနေတာကိုအဆုံးသတ်ရေးမြန်မာဆွေအကိုအခိုင်အမာပြောပါလို့သမရဘရောက်ကိုဘာမကိုကွန်ရက်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။သမရဥပမာမကြခင်တော့မယ့်မြန်မာနိုင်ငံခီးစဉ်တွင်အဲ့လိုပြောဆိုဖို့တိုက်တွန်းထားတဲ့နိုဝင်ဘာလ9ရက်နေ့စွဲနဲ့စာတစောင်းကိုဒီမိုကရက်အောက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ဂျိုးခရော်လီနဲ့ဂျင်မက်ဂါဗန်ရီပပ်ဘလီကန်အောက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ထရန့်ဖရန့်စ်နဲ့စတီဗ်ချာဘော့တို့ဦးဆောင်ပြီးပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမတ်40ကျော်တို့ကလက်မှတ်ရေးထိုးပေးပို့လိုက်တာပါ။အလို့သတင်းတော့ကိုအောင်ကျော်နိုင်ကိုကိုပါကြီးအသက်ခံရတဲ့ကိစ္စရဲ့တကယ်ဖြစ်အမှန်ကိုဖော်ထုတ်ဖို့မြန်မာအစိုးရအခိုင်အမာရှိဖို့မရဘူးလို့နယူးယောက်ခြေဆိုင်သတင်းမီဒီယာသမားများအကောက်ွယ်ပေးရေးကော်မတီ CPJ ကပြောလိုက်ပါတယ်။အစိုးရစစ်တပ်ဟာအရင်ခေတ်ကလိုပဲသူတို့ဘာပဲလုပ်လို့ဘာကြိုးစဲမှမခံရပဲဘယ်သူကမှတာဝန်ခံဖြေချဖို့မလုပ်ဘူးဆိုတာမျိုးယူဆနေလို့မယ်လို့သူတင်တဲ့အကြောင်း CPJ အဖွဲ့ရဲ့အာရှအစီအစဉ်လုပ်ငန်းညှိနှိုင်းရေးမှူး Bob DS ကအပြုအယူကိုပြောပါတယ်။ဒါဟာဒီမိုကရေစီနိုင်ငံတစ်ခုရဲ့လှုပ်ဆောင်ပုံမဟုတ်ဘူးလို့လည်းသူကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့အလုပ်လွှတ်မဲ့အရေးတွေဟာ6နှစ်အတွင်းအနိုင်ဆုံးအရေးတွေအထိကျဆင်းသွားပြီးအောက်တိုဘာလမှာ 5.8 ခန့်နှုန်းပဲရှိပါတယ်။တောက်ကြနေမှာလူ့သမားဝန်ကြီးဌာနကထွက်လာတဲ့စည်းရင်းအရအသက်တင်အလုပ်ကံအရေးတွေ2,400ထပ်တိုးပါတယ်။စတောက်ကုန်လုပ်ငန်းကဏ္ဍလက်လီအယောင်လုပ်ငန်းကျန်းမာရေးဆောင်ရှောက်မှုကဏ္ဍစီးပွားရေးဝန်ဆောင်မှုစောက်လို့ရင်းနဲ့ကုန်ထုတ်လို့ရေးကဏ္ဍတွေမှာအလုပ်ကံရေးအတွက်တိုးလာတယ်လို့အစိုးရကြွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
။နိုဝင်ဘာလ10ရက်စနေနေ့နဲ့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမန္နန္ဒာချန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇူဘယ်အတရဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။စနေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.